ဆရာဦးကမောင်စေခင်ဗျာဒီကနေ့ NLD ဘိုဟိုရုံးချုပ်မှာ NLD ဘိုဟိုကော်မတီဝင်တချို့နဲ့ဒီလူငယ်တာဝန်ခံတွေတွေ့ဆုံပြီးတော့လူငယ်လုပ်ငန်းဖော်ဆောင်ရေးကိစ္စနဲ့ပတ်သက်တဲ့စီဝေးဝဲလုပ်တယ်လို့သိရပါတယ်ဟိုဘလို့အကြောင်းနေကြပါလဲခင်ဗျာ
အန်ဒါတော့ညာဟိုဆွေးရဲအကြောင်းအရာကတော့ဒီကျွန်တော်တိုင်းနယ်ပြည်နယ်တွေကိုရှင်းပြီးတော့ဒီလူငယ်ဖော်ဆောင်ရေးလုပ်တဲ့အခါမှာအခက်အခဲတွေရှိတဲ့အပိုင်းတွေရှိသလိုတိုင်းအဖွဲ့တွေနဲ့ကျွန်တော်တို့ပူးတွဲပြီးတော့ဖော်ဆောင်မှုအတွက်ကိုကျွန်တော်တို့ဟိုလမ်းကြောင်းရှာပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်ချို့ဒေသတွေမှာအခက်အခဲတွေရှိတယ်ဖွဲ့စည်းအပိုင်းလုပ်လို့မရဘူးဆိုပြီးတော့ပြန်လှည့်လာတာတွေရှိတယ်ဥပမာရခိုင်လိုနေရာမျိုးပေါ့ဗျာအဲချို့လိုနေရာကြတော့လည်းကျွန်တော်တို့အဆင်ပြေတာလည်းရှိပါတယ်ခုနေခါမှာရုံးနေရောမြို့နယ်ရုံးနေပြန်ဖွင့်ပေးခြင်းမရှိသေးတဲ့အခါကျတော့ကသူတို့ဒီအတွက်သွားပြီးတော့ဆက်တွေပြီးတော့လုဆောင်ရမယ်အပိုင်းတွေကနည်းနည်းအကျက်တည်းရှိနေတယ်ဗျခုမှရန်ကုန်တိုင်းမှာဆိုရင်ကျွန်တော်တို့နည်းနည်းဆက်တမျိုးနဲ့ကျွန်တော်တို့ပြန်ဖွင့်ပြီးသွားပြီတိုင်းနယ်ပြည်နယ်တစ်ခွင်လုံးမှာတော့56မြို့နယ်ကျွန်တော်ပြန်ပြီးတော့ကဖွင့်ပြီးဆိုတဲ့အနေအထားတွေကိုကျွန်တော်တင်ပြဆွေးနွေးရတာဖြစ်ပါတယ
်ဟုတ်ကဲ့ဗျအဲ့တော့ရန်ကုန်ပါဝင်ပေါ့လေနယ်မြို့တွေမှာအောက်ခြေလူတို့ကNLD ပါတီနဲ့ပတ်သက်ပြီးစိတ်ဝင်စားမှုဘယ်လောက်ရှိတယ်လို့ဆရာတို့သုံးသပ်လဲခင်ဗျာ
အခုကဆိုရသူတို့ NLD ပေါ်မှာစိတ်ဝင်စားမှုရှိပါလေရှိပေမဲ့လို့ကျွန်တော်တို့ကဒီဖွဲ့စည်းရေးအပိုင်းမှာလည်းအခက်အခဲတွေရှိနေတာပဲဖွဲ့စည်းဘခုကနေသွားပြီးတော့ဖွဲ့မယ်ဒီလူငယ်လုပ်ငန်းအဖွဲ့တွေကတက်ဆိုင်ရာအနေအမြီတွေရောက်တဲ့ခါမှာတချို့တက်ဆိုင်ရာအနေအမြီတွေမှာအဝင်ပြုတ်ခက်တယ်လို့တချို့မှာလည်းပဲလွေလာတွေရှိပါလေလူငယ်လုပ်ငန်းအဖွဲ့ကသွားပြင်ဆင်တဲ့အခါမှာဒီကျွန်တော်နိုင်ငံရေးပါတီဘက်ကစိတ်ဝင်စားမှုနေတာမြားလာပေါ်မှာမဟုတ်ဘဲနဲ့ဒီဖွဲ့စည်းကိုကျွန်တော်တို့ဟိုပြီးပြင်လို့လို့မရတဲ့အပိုင်းတွေရှိပါတယ်
။ဟိုတခုတိတာထင်ရှားတာကဒေါအောင်ဆန်းစုကြည်လွတ်လာတဲ့ခါမျိုးမှာဒေါအောင်ဆန်းစုကြည်ခရီးတွေထွက်တယ်။ပြည်သူလူထုကလည်းအုံအုံကြက်ကြက်ပဲဟာတယုံယုံနဲ့အားပေးတယ်တက်တက်ကြွရှိကြတာပေါ့လေ။အဲဒေါအောင်ဆန်းစုကြည်မရှိတဲ့အချိန်မှာ NLD ခေါင်းဆောင်ဘိုင်းအနေနဲ့ကဒေါအောင်ဆန်းစုကြည်လိုမျိုးပဲဟာတောင်းဝင်ခွဲပြီးတော့နေတဲ့အသီးသီးတိုင်းနဲ့ပြည်နယ်အသီးသီးကိုခီးထွက်ပြီးတော့စီယုံလှုပ်ဆောင်မှုအခြေအနေတွေရောဆရာတို့ဘလို့ဟိုစဉ်းစားရတာရှိပါလိမ့်မယ်။အ
ဲဒါကနှစ်ပိုင်းကွာရရှိပါလေ။ဒေါအောင်ဆန်းစုကြည်ကတော့လူလူခေါင်းဆောင်နောက်ပြီးတော့ကျွန်တော်တို့ဒီဒီမိုကရေစီခေါင်းဆောင်ပေါ့လေ။ပြီးတော့သူကဒီနိုင်ငံမှာတကောင်မှာတောင်းမှကျွန်တော်တို့မြန်မာနိုင်ငံနဲ့မကဘူး။နိုင်ငံတကာအထိပါဒီဒီမိုကရေစီရဲ့ကျွန်တော်တို့ပြရုပ်အဖြစ်နဲ့ဖြစ်နေတော့ကသူ့အနေနဲ့ကတော့ကျွန်တော်တို့ဒီလူလူကတော့ကြည့်ုံစရာမလိုတဲ့ပုံကိုလို့ပြောရမှာဖြစ်ပါလေ။ကျွန်တော်တို့ကြတော့ကတက်ဆင်ရာတိုင်းကိုကင်နေတဲ့ကျွန်တော်တို့ဟိုစီးစီးတွေရှိပါလေ။အဲ့ပုံကိုတွေကသူတို့အစီအစဉ်တိုင်းကျွန်တော်တို့ဟိုသွားကောင်းသွားနိုင်ပါလိမ့်မယ်။တော်တော်လေးပဲအခုနေ့ခါမှာတော့ဒီခင်ဗျားလည်းသိပါလေ။ကျွန်တော်စီးစီးတာ180ကျော်တွေဆိုတော့ကနေဒီကိုသွားဖို့ဆိုတာကျမ်းမာရေးရောက်ကိုအခက်အခဲရှိနေတယ်။အဲ့တော့တချို့ကျွန်တော်တို့မှာဒီအချို့တိုင်းတွေမှာဆိုရင်အသက်ငယ်တွေဟိုတိုင်းကောင်းဆောင်တွေဆိုရင်သူတို့အနည်းကျကျွန်တော်တို့ဒီမြို့နယ်တွေမှာအတွေ့အအစီအစဉ်တွေကတုန်းကတည်းက3-4လောက်ကတော့ရှိခဲ့တယ်ဗျ။အခုနေ့ခါတော့ကျွန်တော်တို့ကတော့အဖွဲ့စည်းရေးအတွက်စီရင်ရေးကိုကျွန်တော်တို့ကပြည်ပြင်ဆင်နိုင်ခြင်းမရှိသေးပါဘူး။ဒါလည်းအကြောင်းမျိုးကြောင့်လို့ပဲမနားလည်ထားဖို့လိုပါတယ
်။ဟုတ်ကဲ့ခင်ဗျာ။အဲ့တော့ခုနဆရာပြောသလိုမျိုးဒီအသက်အရွယ်ကြီးရင်းတဲ့ခေါင်းဆောင်တွေနေရာမှာဟိုတက်ဆွမ်းနိုင်တဲ့လူငယ်ခေါင်းဆောင်တွေကိုဟိုတာဝန်တွေခွဲပေးပြီးတော့ပြည်သူလူထုနဲ့နီးနီးစပ်ဖြစ်အောင်စီယုံလုံးဆောင်သွားဖို့ရော NLD ပါတီကစဉ်းစားရတာရှိပါလားခင်ဗျ။အ
ဲစဉ်းစားရတော့ရှိကောင်းရှိခဲ့မှာပါကျွန်တော်ထွက်လာလည်းမကြသေးဘူးဆိုတော့အဲကျွန်တော်ထွက်လာပြီးနောက်ပိုင်းမှာတော့ဒါတွေကဘလို့လို့ကင်လို့တိတ်ပြီးတော့ဟိုဘာခေါ်မလဲအစင်ချိုးတဲ့နေသားမရှိဘူးလို့သုံးသပ်ရမှာဖြစ်တယ်ဒီဘာလို့ဆိုတော့ COA ဘိုင်းကိုတိတ်ပြီးတော့ကျွန်တော်တို့အားထည့်လို့မရတဲ့အနေထားအနေထားတစ်ခါပေါ်လွင်းနေတယ်အဲ့တော့ကတိုင်းနယ်ပြည်နယ်တွေရဲ့ဒီအစည်းအဝေးတွေကတော့ကျွန်တော်တို့တင့်တော်တူပဲတချို့လည်းသူတက်ခင်ရဒေသတွေမှာလုပ်ပြီးချိုးလေးလေးရုံးချိုးမှာလာပြီးတော့ကအစည်းအဝေးတွေလက်ရှင်ပုံမှန်လုပ်နေရတော့ရှိပါတယ်အဲ့တော့ပြည်သူလူထုကိုကျွန်တော်တို့တို့တို့ထီမရောက်တော့လဲပဲအဖွဲ့ဝင်တွေကြားထဲမှာတော့ကျွန်တော်တို့နိုင်ငံရေးစီကြောင်းဟာတော့စဉ်စစ်မပြတ်စီစဉ်နေရှိတယ်ဆိုတာတော့ကျွန်တော်တို့မြင်တွေ့နေရတာဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီတော့ NLD ပါတီအနေနဲ့ကဟိုးအရင်တုန်းကလို့ပြည်သူလူထုနဲ့ NLD တသားတဲ့ဖြစ်ရေးကာလတွေလိုမျိုးပြန်ရောက်အောင်လှုပ်ဆောင်နိုင်ဖို့ကဘလို့အရာတွေကလိုအပ်ပါလဲခင်ဗျာ
ဒါတော့ဗျာလက်ရှိသွားတဲ့နိုင်ငံရေးပုံစံနဲ့ပဲဆိုင်လိုက်မယ်ထင်တယ်လေ။အဲကျွန်တော်တို့ဒီရရှိကျွန်တော်တို့တွေ့နေတဲ့တရားဝင်ပါတီတင်ဖြစ်တော်လဲပဲကျွန်တော်တို့အဖွဲ့ချုပ်ကအဲ COA ဆင်းမှုအနေထားဟာနည်းနည်းဟိုအခက်အခဲတွေရင်ဆိုင်နေရတာရှိတယ်။ဒါကဘာလဲဆိုတော့ဒီငွေတွေဆင်းတဲ့အခါမှာတောင်မှဟိုအကြက်တဲတွေနဲ့တွေ့ရတဲ့အခါကျတော့ကျွန်တော်တို့အဖွဲ့ချုပ်ဒီအဖွဲ့ကြီးအနေနဲ့ပြည်ပြည်မြင်းကြီးဆင်းမှုဆိုတာရုံးတော်မဖွင့်ပေးသေးတဲ့အခါမှာဆင်းမှုဆိုတာတွေဟာအခက်အခဲအများကြီးရှိပါတယ်။တခြားနိုင်ငံရေးပါတီတွေကတော့အရှင်းနေတယ်ဆိုတာကိုကြားနေရတော့လည်းပဲကျွန်တော်တို့ကတော့ရှင်းနိုင်ခြင်းပြည့်မရှိသေးပါဘူးခင်ဗျာဒါကလက်တွေလင်ငင်းနိုင်ငံရေးကျွန်တော်မြင်ကွင်းပါပဲ